Yakhain de da dwinga paripakhari chao aini jin Bangladesh nangyan bak ko thwet pye kya yare dukha de de ni le yin pyan la nai yin lowgan sin ni naung ni ni ya da ha myama nangyan bak ka pu paw saung ye mu ma shi da chao ma hou phe Bangladesh bak ka lai ba saung ye mu ma shi da chao phit de lo myama so ya tawin shi du ri ga pyo so lai ba de myama nangyan ye ngin nyan ye lowgan sin chou ban ni mu naw yakhain pi ne twin ga naw so a che lyu ne patat lo de ka ni kula tamaka ba we nangyan da ka tan tama a tai wai ko myama so ya tawin shi de သူတွေကရှင်းလင်းတင်ပြချိန်မှာအဲ့ဒီလိုပြောဆိုခဲ့ကြတာပါအပြည့်စုံတော့ VOA သတင်းတော်မတ်မေခတင်ပြပေးထားပါတယ
်ပြီးခဲ့တဲ့နှစ်ပိုင်းကရခိုင်ပြည်နယ်တွင်အကြမ်းဖက်ပရိပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရာပြန်လာနိုင်ရေးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာမြန်မာနိုင်ငံဘက်ကအကေဝါလိုက်ပါဆောင်ရွက်ခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တရှိဒုက္ခသည်ပြန်နေနေရာချထားရေးလုပ်ငန်းစဉ်နှောင့်နှေးနေရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနိုင်ငံတော်တူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုရှိလာကြောင်းလို့ဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အခိုင်အမာတွေအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေတန်တမန်အတိုင်းဝိုင်းကပုံကိုယ်တွေကိုဖိတ်ခေါ်ပြီးမြန်မာအစိုးရကရှင်းလင်းပြောဆိုတဲ့အချိန်မှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။ဒီကနေ့ရှင်းလင်းပွဲနဲ့ပတ်သက်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောဆိုလိုက်ပါတယ်
။မြန်မာနိုင်ငံကအခုသတင်းမီဒီယာတွေမှာတော်တော်များများဝေဖန်နေတယ်လို့လုံးဝကျွန်တော်လက်ခံလို့ရှိတာမဟုတ်ဘူး။ကျွန်တော်တို့ကပြန်လက်ခံဖို့စံတာပါနော်။အပြေဝရှိရင်မရှိတာမဟုတ်ဘူး။ဒါကိုဆင်းကြခြင်းဖြစ်တယ်။နောက်ချက်ကဘာကြောင့်သာတက်ကြနေလဲဆိုတော့တက်ကြခြင်းဆောင်နေတာဒါလို့ကျွန်တော်ဆင်းရတာဖြစ်တယ်။ဒါနဲ့ဒါဒီကျွန်တော်တို့ကတနေရတနေရကမှအပြေဖို့ဟိုလုံလုံးတူပြီးတော့လွှဲချတာလည်းမဟုတ်ဘူး။တကယ်လက်တွေ့သဘောတူညီတာကဘယ်လိုရှိတယ်။ကောင်းတဲ့ပုံမှန်ကဘယ်လိုဖြစ်နေလဲ။တနေရတွေမှာတကယ်ရဖြစ်နေတယ်။ဘယ်သူတွေကမလိုက်မအောင်ဖြစ်နေလဲဆိုတာဒါအသေးစိတ်ပန္နမန်အပိုင်းဝိုင်းသာကုလသမဂ္ဂအေဂျင်စီတွေသူတို့အထူးပြုလို့ရှင်းပြတာဖြစ်ပါတယ
်ဒီကနေ့ရှင်းလင်းပွဲကတော့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူညီချက်ရယူတာမှာတာဝန်ယူဆောင်ရွက်ခဲ့ဒီကောင်စုဝင်ကြီးဦးကျော်တင်စီနိုင်ငံကလည်းပူးပေါင်းဆောင်ရွက်မှုတွေမှာဦးကြီးဆောင်ရွက်နေတဲ့ဒီကောင်စုဝင်ကြီးဦးကျော်တင်နဲ့ဒုက္ခသည်ပြည်နယ်နေရာခြားတဲ့ပူးတွဲကော်မတီကိုအဓိကဦးဆောင်နေတဲ့ဦးမင်းသူတို့ကရှင်းလင်းခဲ့ကြတာပါဒုက္ခသည်ပြန်လည်လက်ခံနိုင်ရေးနိုင်ငံညီလိုင်းဆောင်ရွက်မှရမယ့်ကိစ္စဖြစ်သလိုနှစ်ဖက်ပူးပေါင်းဆောင်ရွက်မှုအပြည့်အဝရှိမယ်ဆိုရင်မအောင်မြင်စရာမရှိဘူးလို့လည်းဦးစောထေးကပြောဆိုလိုက်ပါတယ်။ဒီအတွက်ပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်ပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့တဲ့အောင်မြင်ခဲ့ပါဘူး။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နှစ်အောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပထမဆုံးအဖြစ်2000ကျော်ကိုနိုဝင်ဘာ15ရက်နေ့မှာစတင်ပို့ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။လက်ရှိချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်လုံးကပေးပို့ထားတဲ့ဒုက္ခသည်လူ1000ကျော်စီးနေကအယောက်600ကျော်ကိုအပြစ်သက်စစ်ဆေးပြီးပြီလို့လည်းမြန်မာအစိုးရကဆိုပါတယ်ဒီလိုပေးပို့တဲ့နေရာမှာနိုင်ငံသဘောတူထားတဲ့အချက်တွေအတိုင်းဆောင်ရွက်ခဲ့တာမရှိတာကြောင့်လိုအပ်ချက်တွေပြန်လည်ဖြည့်ဆွတ်ပေးဖို့တောင်းခံခဲ့ပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပေးပို့တာမရှိသေးဘူးလို့လည်းမြန်မာအစိုးရကရှင်းလင်းပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်ပြန်လည်လက်ခံရေးအပါဝင်မူရည်စီတရားမှုဝင်ရောင်းဝယ်တာတာရှိဖို့အကြမ်းဖက်သမားတွေပြူပေါင်းနှိမ်နှင်းဖို့စတဲ့သဘောတူညီချက်တွေနဲ့နားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားတဲ့အနေဆောင်ရွက်နေတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လက်ခံပေးပို့တဲ့လူရည်တွေမှာအာစာအဖွဲ့ဝင်လို့တန်လျာရှိသူတွေပါဝင်နေပြီးဒါနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြမ်းဖက်သမားတွေပြူပေါင်းနှိမ်နှင်းဖို့သဘောတူညီချက်နဲ့အညီဆောင်ရွက်ဖို့မြန်မာဆိုရဘက်ကတိုက်တွန်းပေးပေးကြက်ကွက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်အကြံထောက်သမားတွေနဲ့ပတ်သက်လို့နိုင်ငံလုံးကျုံရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမရယုံပြောခွင့်ရှိသူဦးစောထေးကဆိုပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စိတ်ချောင်းမှုတွေနောက်ဟိုတိုက်ခိုက်တဲ့ဆောင်ရည်ဆိုင်ရာပေါ့နော်ပြင်းချက်တွေရရှိတဲ့အချိန်မှာကျွန်တော်တို့ပုံမူပြီးတော့လေ့စားပြီးဆောင်ရွက်ပါတယ်နမနေ့ချက်ကဒီလိုမျိုးသတင်းတွေထုတ်ပေါ်ခြင်းတော့မရှိဘူးပေါ့နော်သို့တော့ကျွန်တော်တို့နိုင်ငံချင်းဟိုဒီဆောင်ရည်ပေါ့ဟိုစစ်တပ်ကဆောင်ရွက်ခွင့်ရတဲ့နေရာဟိုပြီးတဲ့သတင်းဆက်ရက်ပြီးနောက်အချိန်ခါမှာပဲကျွန်တော်တို့ကဘာတဝမ်းမှာဖြစ်ပြနေတဲ့ဒီအိုက်ဆိုတို့ပါလို့နော်အဲဒီအခြေအနေနဲ့ပတ်သက်လို့ဆက်ဆက်ဖော်လို့ရရှိတဲ့ဒုတိယဆက်ချက်ပြီးရရှိတဲ့အချိန်မှာလည်းကျွန်တော်တို့ကိုဗစ် data ဆောင်ပါတယ်
2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုအစာလက်နက်ကင်အဖွဲ့တွေစီးနင်းတက်ခိုက်တာတွေလုပ်ခဲ့ပြီးတဲ့နောက်မြမလုံခြုံရေးအဖွဲ့တွေကမြန်မာရှင်းလင်းရေးဆောင်ရွက်လာမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်အများစုပါတဲ့ဒုက္ခသည်တိတ်နေချီထွက်ပြေးကြရသလိုဒီဒုက္ခသည်တွေနေရာပြန်ပို့ရေးနှောင့်နှေးနေတဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်မှုတွေရှိနေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်ပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့သူတို့ဘက်ကလက်ခံဖို့အစဉ်သင့်ဖြစ်နေကြောင်းပြောဆိုလိုက်ပါတယ်ရှင်